တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ12ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ71.25 ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်တောင်ပိုင်းကိုဝင်ရောက်တက်ခတ်ခဲ့ပြီးအပူပိုင်းမုန်တိုင်းဖြစ်ကုခအားရသွားပြီးဖြစ်တဲ့မက်ကယ်မုန်တိုင်းဟာအခုနောက်ဆုံးမှာတော့ဗီဂျီးနီးယားပြည်နယ်ကမ်းလွန်နဲ့အတ္လန်တစ်သမုဒ္ဒရာကိုဦးတည်၍လျားနေပါပြီ။တူကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီသတင်းတော်တပ်ဖြတ်ခံရတဲ့အတန်နဲ့ဗီဒီယိုမှတ်တမ်းတွေတူကီဘက်ကလက်ခံရရှိထားတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံကသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ NLD အစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲဆိုမှုဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ကတည်းပိုများလာတယ်လို့ဝေဖန်မှုတွေရှိနေပါတယ
်။ဥပဒေအားနေတာနဲ့မဆိုင်တဲ့နဲ့အစိုးရကိုယ်တိုင်ကဒီဥပဒေတွေကိုလိုလိုချင်ချင်တုံ့ပြန်ပြီးတော့အမှန်တည်းမပြောရဲအောင်ချိန်ချောက်တာမျို
းလိုလဆွာပြောဆိုခွင့်ရရေးစီယုံလှုပ်ရှားသူမောင်ဆောင်ခပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူအဖမ်းဆီးခံရတဲ့ဒေါက်တာအေးမောင်ဦးဆောင်မဲ့ရခိုင်ဦးဆောင်ပါတီဖွဲ့စည်းခွင့်ရသွားတဲ့အကြောင်းနဲ့လောင်စာ73စီဈေးနှုန်းကိုအစိုးရကထိန်းချုပ်မယ်ဆိုရင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်သလဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ။
ပူဝိုင်းမုန်တိုင်းဖြစ်အပြည့်သွားတဲ့မိုက်ကယ်မုန်တိုင်းဟာဗီဂျီးနီးယားပြည်နယ်ကမ်းလွန်နဲ့အတ္လန်တစ်သမုဒ္ဒရာကိုဥတီရွေးရှားနေပြီဖြစ်တဲ့အကြောင်းအမေရိကန်မြူသားဟာရီကိန်းမုန်တိုင်းဌာနကမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။ဒါပေမဲ့လည်းမြောက်ကယ်ရိုလိုင်းနားနဲ့တောင်ပိုင်း Mid Atlantic တစ်လျှောက်ထိခိုက်ပျက်စီးမှုတွေကျွမ်းနိုင်တဲ့လေပြင်းတွေအသက်ဘေးချင်းချောင်းနိုင်တဲ့ရေကြီးမှုအန္တရာယ်တွေရှိနေဆဲဖြစ်တဲ့အကြောင်းလည်းမိုးလေဝသချမ်းကျင်သူတွေကပြောဆိုထားကြတာပါ။မိုက်ကယ်မုန်တိုင်းဟာအမြင့်ဆုံးတစ်နာရီလေတိုင်နှုန်း85ကီလိုမီတာနဲ့လေပြင်းတွေတက်ကတ်နေဆဲဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။အပြင်ဟာရီကိန်းမုန်တိုင်းဖြစ်ဖလော်ရီဒါပြည်နယ်ပန်ဟန်ဒါရက်ကနေရာတော်များမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရတဲ့အထိဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်မနေ့စောင်းမှာတော့အမေရိကန်တောင်ပိုင်းပြည်နယ်တွေကနေရာတော်များမှာလည်းလေပြင်းတွေမိုးတိတံရွာသွန်းမှုတွေနဲ့ကြုံခဲ့ရတာပါမုန်တိုင်းတင်ဒေသမှာအင်အားအပြည့်ဆုံးလည်းဖြစ်အမေရိကန်နိုင်ငံလုံးမှာတတိယအင်အားအကြီးဆုံးလည်းဖြစ်တဲ့မက်ကယ်မုန်တိုင်းကြောင့်အနည်းဆုံးလူ6ဦးလည်းသေဆုံးခဲ့ပါတယ်မွန်နိုင်တန်တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုံဆောင်နေဆဲဖြစ်တဲ့အတွက်တည်ဆုံးသူရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။ဖလော်ရီဒါပြည်နယ်ပဟန်ဒဲကိုမက်ကယ်ဟာရီကိန်းမွန်နိုင်ဝင်ရောက်ခဲ့ပြီးတဲ့နောက်တနေ့မှာပဲပြည်နယ်ဆိုးရွားနေတဲ့အကူအညီပေးရေးလုပ်ငန်းတွေအခိုင်အမာဆောင်ရွက်သွားမယ်အကြောင်းအုပ်ချုပ်ရေးမှူးရစ်ကော့ကကြေညာပြောကြားခဲ့တာပါ။မွန်နိုင်တန်တင်ခဲ့တဲ့ဒေသခံတွေအနေနဲ့အရေးပေါ်အကူအညီပေးရေးဝန်ထမ်းတွေသူရဲ့လုပ်ငန်းတွေလွတ်လပ်လုပ်ကင်နေအောင်ကိုယ့်အိမ်ထဲမှာနေထိုင်ကြဖို့လဲအုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်
။ယူကန်နာနိုင်ငံအရှေ့ပိုင်းမှာမြေပြိုမှုကြောင့်လူပေါင်း30ထက်မနည်းသေဆုံးသွားတယ်လို့ယူကန်နာတာဝန်ရှိသူတွေကပြောပါတယ်။တောင်ပေါ်ကနေပြိုကျလာတဲ့မြေတုကြီးတွေကတောင်ဆောင်ကနေမြစ်ထဲအထိပြိုဆင်းခဲ့တာဖြစ်ပြီးအဲ့ဒီရိုက်ခတ်မှုကြောင့်မြစ်ကမ္ဘာတွေလည်းပြိုကျခဲ့တာမှာမြေရေတွေနဲ့အတူလူတွေမျောပါသွားခဲ့ရတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာကြိုတင်ပြင်ဆင်ရေးနဲ့စီမံခန့်ခွဲရေးဌာနကော်မရှင်နာမင်းကြီးမာတင်အိုဝါကရိုက်တာသတင်းဌာနကိုပြောပါတယ်။မြို့တော်ကမ်ပလာနဲ့ကီလိုမီတာ150အကွာလောက်မှာရှိတဲ့ Mountain Elgon တောင်ချင်းမှာမြေပြိုမှုဖြစ်ပွားခဲ့တာပါ။အပြက်အစီးပုံတွေအောက်အသက်ရှင်ကျန်ရသူတွေကိုဆက်ပြီးရှာဖွေနေရတဲ့အမျှတိတ်ဆုံးလူအရေးအတွက်တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။
တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီသတင်းတောက်ဂျမဲခါရှောဂီတပ်ဖြတ်ခံခဲ့ရတဲ့အတန်နဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်အရာရှိတွေကိုအသိပေးအကြောင်းကြားထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။သတင်းတောက်ခါရှောဂီကိုကောင်စစ်ဝင်ရုံးနဲ့ဝင်သွားတဲ့အော်တိုဘာလ2ရက်နေ့မှာပဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်ဖြတ်တောက်ဖြစ်ခဲ့ကြောင်းမှတ်တမ်းတွေမှာတွေ့ရှိခဲ့ရတယ်လို့လည်းအမေရိကန်နဲ့တူရကီဆိုးကတာဝန်ရှိသူတွေကိုကိုကာပီသတင်းကဖော်ပြခဲ့တာပါအထူးသဖြင့်အတန်ဖန်ထားတဲ့မှတ်တမ်းထဲမှာသတင်းတော့ကိုရရဆက်ဆက်တပ်ဖြတ်ခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းလဲအမည်ပေါ်လို့အစိုးရအရာရှိတွေကိုကိုကာပီသတင်းစာကရေးသားထားပါတယ်တူကီအနာဘန်နီကရရှိထားတဲ့အချက်လက်တွေကိုပေးရထားပေမဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကမှတ်တမ်းတွေကိုနားထောင်ကြည့်ရှုခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းဆိုပါတယ်အမေရိကန်သမ္မတတော်နဲ့ထရန့်ကတော့ဆော်ရီသတင်းတော့ဘာဖြစ်သွားတယ်လဲဆိုတာသိနေအောင်စုံစမ်းဖို့အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရရှိနေတဲ့အကြောင်းမနေ့ဆော်ရီမှာပဲပြောဆိုထားပါတယ်ဆော်ရီတန်ယုံကပြန်ထွက်လာတာမတွေ့ရတယ်လို့အဲ့ဒီမှာရှိနေတော့ပုံမရတာသိကြတော့ရှိနေတဲ့အကြောင်းလဲ Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုသွားခဲ့တာပါတူရကီအနာဘန်ကတော့ ဝါရှင်တန်ပို့သတင်းစာမှာဒေါ်ရာအမည်ဆောင်းပါးတွေရေးသားနေသူတူလည်းဖြစ် Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်သူတူလည်းဖြစ်တဲ့ဒင်းနာခါရှောက်ကီဟာပြီးခဲ့တဲ့သတင်းပတ်ထက်တူရကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ Sorry ထောက်လှမ်းရေး15ရောက်ပါဝင်တဲ့အဖွဲ့ကကောင်စစ်ဝင်ယုံထဲမှာပဲတက်ဖြတ်ခဲ့တာဖြစ်နေတယ်လို့ယုံကြည်ထားကြပါတယ်
ဘူဂေးရီးယားရုပ်တံသတင်းထောက်ဗစ်တိုးရီးယားမာရီနိုဗာကိုအဓမ္မပြုခြင်းပြီးတော့တပ်ဖြတ်ခဲ့သူအဖြစ်တန်ရာရှိခံထားသူကိုပြစ်မှုကျူးလွန်ခဲ့ရာတိုင်းမျိုးကိုပြန်လည်လွှဲပြောင်းပေးဖို့ဂျာမနီတာဝန်ရှိသူတွေကအတည်ပြုလိုက်တယ်လို့ဆီလီမြို့အစိုးရရှင်းလင်းချုပ်ကဒီကနေ့တောက်ကြားနေမှာပြောပါရယ်ဂျာမနီနိုင်ငံမှာဖမ်းဆီးခံရတဲ့အသက်20အရွယ်ဘူဂေးရီးယားနိုင်ငံသားစီဗာရင်ကာရာစီဗော့ဖ်ကိုကသူ့ကိုလွှဲပြောင်းပေးမယ့်ကိစ္စကိုသဘောတူညီခဲ့ပါရယ်ဆက်ရအတွင်ဘူဂေးရီးယားနိုင်ငံမှာတရားရင်ဆိုင်ဖို့အတွက်သူ့ကိုပြန်လွှဲပြောင်းပေးတော့မယ်လို့အစိုးရရှင်းလင်းကပြောပါရယ်သတင်းထောက်မာရီနိုဗာရရဆက်ဆက်အသက်ခံခဲ့ရတဲ့အတွက်ဘူဂေးရီးယားမှာတည်င်းလွတ်လပ်ခွင့်အတိုင်းအတာနဲ့စုံစမ်းထောက်လှမ်းတည်င်းရေးမဲ့တည်င်းထောက်တွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးအခြေအတင်ငင်းခုန်စရာတွေဖြစ်လာစေပါရယ်မာရီနိုဗာကိုတတ်ဖြတ်ဖို့မရင်ကျင်ဖို့တမမဟုတ်ဓမြတိုက်ဖို့ရွယ်ချက်ရှိခဲ့တယ်ဆိုတဲ့အချက်ကိုကရာစီဗော့ဖ်ကညင်ဆာကြောင်းကြေညာချက်မှာဖော်ပြထားပါရယ်ရူစီမြို့ထဲကဒန်နူဘီမြစ်ကမ်းပါပေါ်မှာလူသူမသိတဲ့အမျိုးသမီးတယောက်ကိုရိုက်နှက်ပြီးတော့ချုံမုတ်တစ်ခုနဲ့ပစ်ထားခဲ့တာကိုတော့ Krasivov ကဝန်ခံထားပါတယ်။အဲ့ဒီအချိန်မှာအရက်နဲ့မွေးဆေးသုံးဆွဲထားတယ်လို့လည်းသူကပြောပါတယ်။အသက်30အရွယ် Marinova ရဲ့ဇာပနာအခမ်းအနားကိုသူ့ရဲ့ဇာတိမျိုးရုစီမာဒီကနေ့ကျင်းပမှာဖြစ်ပြီးယာနဲ့ချီတဲ့လူတွေတယောက်မယ်လို့ခံမရပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့တူရကီနိုင်ငံတို့ကြားတပ်မတ်ရေးတင်းမာမှုတွေကြုံနေရတဲ့ဖက်ဆစ်ကန်အမေရိကန်ခရီးယန်တရားဥပဒေဆရာကိုရုံးတင်စစ်ဆေးမှုတွေဒီနေ့ပဲတူရကီနိုင်ငံမှာပြန်လည်စတင်လိုက်ပါတယ်။တရားဥပဒေဆရာအင်ဒူဘရွန်ဆန်ကိုအမေရိကန်ပြန်ဝင်ပေးပြီးတပ်မတ်ရေးတင်းမာမှုတွေအဆုံးသတ်နိုင်အောင်ထင်ကြေးပေးပြောဆိုမှုတွေလည်းထွက်ပေါ်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရားဥပဒေဆရာဘရွန်ဆန်ပေါ်အကြမ်းဖက်ဝါဒဆွဆွဲချက်တွေနဲ့တရားစွဲထားတဲ့ပေါ်ပြစ်တင်ပြောဆိုထားပါတယ်။သမ္မတထရန့်ဆရာကတူရကီနိုင်ငံပေါ်ပိတ်ဆို့တံခတ်အရေးယူမှုတချို့ရှော့ပေါ်ပေးပြီးအပြန်အလှန်နဲ့အမေရိကန်တရားဥပဒေဆရာပေါ်ဆွဆွဲချက်တွေကိုရုတ်သိမ်းတာဒါမှမဟုတ်ရှော့ပေါ်တာလုပ်ဖို့အပေးအယူညှိနှိုင်းထားတဲ့အကြောင်းလဲမနေ့တုန်းကပဲသတင်းတော်များကဖော်ပြခဲ့ကြတာပါအမေရိကန်ကတော့အစောဆုံးဒီနေ့ပြန်လွတ်လာနိုင်တဲ့အလားအလာပေါ်မှာသတိနဲ့အကောင်းမြင်သဘောထားနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့တရားဥပဒေဆရာဘရွန်ဆန်နဲ့ဇနီးတယ်တို့အချိန်မနှောင်းငယ်အမေရိကန်ပြန်နိုင်မှုမျှော်လင့်တဲ့အကြောင်းပေါ်ထွန်းနေတုန်းကပဲပြောဆိုထားတာပါအမေရိကန်တရားဥပဒေဆရာလွတ်မြောက်ရေးတူဂီနဲ့တိတိစိတ်အပြင်းထန်ဆွေးနွေးမှုတွေမှာဝန်ကြီးပွန်ပီယိုအထူးကပါဝင်နေတဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ဌာနပြောခွင့်ရဟက်တန်နော်ရက်ကတော့အမေရိကန်နဲ့တူရကီတို့ကြားအပေးယူလုပ်တယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မသိရှိတဲ့အကြောင်းနဲ့ဥပဒေကြောင်းအရစောင့်ရမယ့်ကိစ္စဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတော်တွေကိုပြောခဲ့တာပါတရားဥပဒေဆရာဘရွန်ဆန်ကိုအားပေးတဲ့အနေနဲ့ဒီနေ့တရားခွင်ကိုအမေရိကန်တန်ယုံတရားတောင်ဝင်ရှိသူတွေတွားရောက်มาဖြစ်တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးဌာနပြောရကပြောဆိုထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအွန်းဟာသူရဲ့နျူကလ িয়ার အစီအစဉ်လုံးဝအဆုံးသတ်ရဲ့အတွက်ပစ္စည်းကိရိယာတွေနဲ့အဆောက်အုံအလုံးကိုဖျက်ဆီးပစ်ဖို့ရွေးထားတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့တောက်ကြားနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွတ်တော်ကြာကာလရွေးကောက်ပွဲတွေပြပြချင်းသမ္မတဒေါ်နယ်ထရမ့်နဲ့ကောင်ဆောင်ကင်ဂျွန်းအွန်းတို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံနိုင်ရဲ့အတွက်မြောက်ကိုရီးယားနဲ့အမေရိကန်တို့အလုပ်သဘောဆွေးနွေးနေကြတယ်လို့လည်း BBC သတင်းဌာနနဲ့တွေ့ဆုံမင်းမြတ်ခန့်အတွင်းသမ္မတမွန်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုဘက်ကအပြန်အလှန်လှုပ်ဆောင်လာမယ်ဆိုရင်တော့အဓိကနျူကလ িয়ার စခန်းကြီးယုံပြောင်းကိုပိတ်သိမ်းတာနဲ့မစ္စိုင်းတုံးပြစ်လွတ်တဲ့အဓိကစခန်းကိုဖျက်ဆီးပစ်တာကိုနိုင်ငံတကာပညာရှင်တွေစောင့်ကြည့်နိုင်ရေးဖိတ်ခေါ်ဖို့မြောက်ကိုရီးယားဘက်ကအဆင်သင့်ရှိနေပြီလို့ပြီးခဲ့တဲ့လကကောင်ဆောင်ကင်နဲ့တတိယအကြိမ်အဖြစ်ပျုံယမ်းမြို့မှာတွေ့ဆုံခဲ့တဲ့သမ္မတမွန်ကပြောပါရယ်အဲ့ဒီလှုပ်ဆောင်ချက်တွေထဲမှာအမေရိကန်ဆက်ဆံရေးယုံကိုမြောက်ကိုရီးယားမှာဖွင့်လှစ်တာလူသားချင်းစာနာမှုအကူအညီတွေပေးရတာနဲ့စီးပွားရေးပညာရှင်တွေအပြန်အလှန်ဆီလို့တာတွေပါဝင်တယ်လို့သမ္မတမွန်က BBC အင်တာဗျူးမှာပြောဆိုသွားပါရယ်သမ္မတထရမ့်ကလည်းနိုဝင်ဘာလ6ရက်နေ့မှာလုံမဲ့ကြာကာလရွေးကောက်ပွဲပြည်တာနဲ့ကောင်းဆောင်ကိမ်းနဲ့ဒုတိယအကြိမ်တွေ့ဆုံနိုင်မယ်လို့အင်ကနေကပြောပါရယ
်တရုတ်နိုင်ငံရဲ့စီးပွားရေးကိုဒီထက်ပိုပြီးထိနာအောင်လုပ်နိုင်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲသတိပေးလိုက်တဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးမှာအလျှော့ပေးမယ့်အရေးအယံတွေတော့မတွေ့ရသေးပါဘူးဒီလိုတင်းမာတဲ့သဘောထားတွေပြသနေပေမဲ့ရှေ့လနိုဝင်ဘာလနောက်ပိုင်းအာဂျင်တီးနားနိုင်ငံမှာကျင်းပမယ့်ဆက်မှုထွန်းကားတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုစီစဉ်ထားကြောင်းနှစ်နိုင်ငံဆိုးရတာဝန်ရှိသူတွေကိုကူကပ်ပြီး Wall Street Channel ကမနေ့ကပဲဖော်ပြခဲ့ပါတယ် အမေရိကန်သမ္မတအင်ဂျီရောစီးပွားရေးအကြံပေးပုဂ္ဂိုလ်လယ်ရီကတ်လောကလည်းတွေ့ဆုံမှုညှိနှိုင်းနေတဲ့အကြောင်းပြောဆိုထားတာပါ။နိုင်ငံခြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေရောပောင်းအောင်လုပ်နိုင်မှုမျှော်လင့်ထားတဲ့နိုင်ငံခေါင်းဆောင်တွေတွေ့ဆုံမဲ့အစီအစဉ်ကိုသမ္မတထရန့်ဆွေးကလက်ခံထားတဲ့အကြောင်းလဲ Wall Street Channel ကဖော်ပြထားတာဖြစ်ပါတယ်။ G20 စီးပွားမှာတွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီနေ့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့နိုင်ငံခြားအဆင့်နဲ့ဆွေးနွေးမှုတွေဆက်သွယ်မှုတွေရှိနေတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်လူကန်းကဖြေကြားသွားပေမဲ့အသေးစိတ်ကတော့ပြောမသွားပါဘူး။သမ္မတထရန့်ကတော့ပြီးခဲ့တဲ့လတည်းမှာပဲဒေါ်လာဘီလီယံ200တမိုးရှိတဲ့တရုတ်နိုင်ငံကတွင်းကုန်တွေပေါ်အခွန်တွေတိုးကောက်ဖို့ကြီးညာခဲ့ပြီးတရုတ်နိုင်ငံကဒီတွန့်ပြန်ဒီပေါ်မှာလက်တွန့်ပြန်ဆောင်ရလာခဲ့မယ်ဆိုရင်နောက်ထပ်အမေရိကန်ဘက်ကအခွန်တွေထပ်တိုးကောက်မှာဖြစ်တဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတရုတ်နိုင်ငံကိုဒီလအနောက်ပိုင်းမှာလာရောက်လဲပတ်ဖို့ရှိတယ်လို့တရုတ်နိုင်ငံကဒီကနေ့တောက်ကြားနေမှာကြီးညာပါတယ်။ဒီခီးစဉ်ဟာ2017ခုနှစ်ကဆက်လို့ဂျပန်ဝန်ကြီးချုပ်ရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးပြိုင်ဖက်နိုင်ငံကြားနောက်ဆုံးတွေ့ရတဲ့နှွေထွေးတဲ့လက္ခဏာလည်းဖြစ်ပါတယ်။တရုတ်ဂျပန်နိုင်ငံကြားညီညာရေးနဲ့မိတ်ဖက်သဘောတူညီမှုအတွက်လက်မှတ်ရေးထိုးခဲ့ကြတဲ့ Sino Japan မဟာမိတ်စာချုပ်အနှစ်40မြောက်နှစ်ပတ်လည်အခမ်းအနားကျင်းပဖို့အောက်တိုဘာလ25ရက်နေ့ကနေ29ရက်နေ့ထိဂျပန်ဝန်ကြီးချုပ်လာအောင်မှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကပြောပါရယ်ဒီအလဲအပတ်ခီးစဉ်ကနေနိုင်ငံအပြန်အလှန်ဆက်သွယ်မှုတွေတိုးမြင့်လာစေမယ့်အပြင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေလည်းလှမ်းကြောင်းမှာမကိုပြောင်းအောင်သွားစေမယ်လို့ပြောခွင့်ရသူလူခန်းကဆိုပါရယ် Sino Japan စာချုပ်ကို1988ခုနှစ်အောက်တိုဘာလ23ရက်နေ့မှာရေးထိုးခဲ့တာဖြစ်ပါရယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်လို့ပြောပြခဲ့ကြတာပါ VU ရဲ့နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VU ရဲ့အင်တာနက်စာမျက်နှာ burmese.vuenews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားမှာပါNLD အစိုးရနဲ့တဲ့သတင်းမီဒီယာပေါ်တရားစွဲဆိုမှုဟာအရင်ဦးသိန်းစိန်အစိုးရကထက်ပိုများပြီးသတင်းသမား40ကျော်တရားရင်ဆိုင်နေရတယ်လို့သတင်းလွတ်လပ်ခွင့်ရရှိရေးလှုပ်ရှားနေတဲ့အဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။11 Media ကသတင်းသမား3ဦးကိုရန်ကုန်တိုင်းအစိုးရကပုံမှန် 505 ခါခွေနဲ့တရားစွဲဖမ်းဆီးခဲ့တဲ့လို့ရပေါ်သတင်းမီဒီယာအဖွဲ့တွေကဝေဖန်ကန့်ကွက်နေချိန်မှာပဲဒီလိုဖမ်းဆီးမှုဟာဥပဒေလုတ်ပိုင်ခွင့်ကိုကျော်လွန်တယ်ဆိုပြီးဥပဒေပညာရှင်တချို့ကထောက်ပြပါတယ် VOA သတင်းတော့မတ်မီခစူးစီးတင်ပြထားတာပ
ါအင်းစိန်အကျဉ်းထောင်မှာထိမ့်သိမ့်ခံထားရတဲ့11အပတ်စဉ်ချာနဲ့အရီတာချုပ်ကိုကျော်စောလင်းတာဝန်ခံအရီတာကိုနယီမင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့တုံးအဖမ်းခံလိုက်ရတဲ့အပေါ်ပြည်တွင်းသတင်းမီဒီယာအဖွဲ့တွေနဲ့နိုင်ငံတကာသတင်းမီဒီယာတွေကဒီလိုသတင်းသမားတွေဖမ်းဆီးတဲ့အပေါ်ဝေဖန်ရှုတ်ချနေကြပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရဘက်ကတော့မမှန်မကန်ရေးသားဖြန့်ချီမှုကြောင့်တရားစွဲဆိုတာဖြစ်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်အဖွဲ့ကလက်ရှိဒီမိုကရေစီအစိုးရလက်ထက်မှာသတင်းမီဒီယာအပေါ်တရားစွဲဆိုမှုဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ထက်ပိုပြီးများလာတယ်လို့အဲ့ဒီအဖွဲ့ကိုဦးဆောင်သူမောင်ဆောင်ခါကဆိုပါတယ်။လက်ရှိအစိုးရလက်ထက်သတင်းမီဒီယာတွေအပေါ်တရားစွဲဆိုထားတဲ့အမှုပေါင်းဟာ28မှုရှိနေပြီးသတင်းသမား44ဦးအထိအမှုရင်ဆိုင်နေရတာပါဒီအထဲမှာအစိုးရဝန်ထမ်းတွေကတရားစွဲဆိုမှုအများဆုံးဖြစ်ပြီးအမှုပေါင်း18မှုရှိပါတယ်တက်မတော်ဘက်ကတရားစွဲဆိုမှုကတော့၃မှုသာရှိပြီးဒီထဲမှာအနည်းဆုံးပါအခြားသူတွေကတရားစွဲဆိုထားတာကတော့10မှုရှိနေပါတယ်ဒီမိုကရေစီအစိုးရလက်ထက်မှာအခုလိုသတင်းသမားတွေကိုတရားစွဲဆိုမှုမြင့်တက်လာတဲ့အပေါ်မောင်ဆောင်ခါက
သတင်းသမားသတင်းလွတ်လပ်ခွင့်တွေလွတ်လပ်သွားတဲ့ကိုပြောဆိုခွင့်ကိုအချိန်မီကန့်တက်တင်းကျုပ်လို့ရတဲ့အချိန်တွေဖြစ်အောင်ဖန်တီးထားတာပေါ့နော်ဆိုတော့ဒီဥပဒေတွေရှိနေတယ်တကယ်တော့ဒီလက်ရှိအစိုးရကဒီအစိုးရဥပဒေတွေဖျက်ရမယ့်ဟာတွေမဖျက်ပြင်ရမယ့်ဟာတွေမပြင်မင်းနဲ့ဒီတိုင်းစားထားတာကျွန်တော်တို့တွေးရတယ်ပေါ့ဆိုတော့အဲ့ဒါတစ်ပိုင်းနောက်တစ်ချက်တော့ဒီနေ့ဆွဲတဲ့11ကိစ္စမှာရှင်အစိုးရနိုင်ငံတော်ဒီလိုပြည့်စည်လောက်တဲ့ကိစ္စဒါတခုမှမပေါ်ဘူးပြီးတော့ဘာမှယုံကြည်ရတာချက်လေတခုမှမပါခဲ့နဲ့ဆိုတော့ဒါကိုတရားစွဲတာဖြစ်တဲ့အတွက်ဒါဟာဒီဥပဒေအားနေတာနဲ့မဆိုင်နေတဲ့အစိုးရကိုယ်တိုင်ကကိုဒီဥပဒေတွေကိုလိုလိုချင်ချင်တုံးပြင်ပြီးတော့အမှန်တည်းမပြောရဲအောင်ချိန်ချောက်တာမျိုးလုပ်ပိတ်ချင်တာမျိုးလုပ်နေတဲ့ပုံစံတည်ရောက်နေလို့ကျွန်တော်တော့မြင်နေကြ
11 Media Group ကသတင်းသမား3ဦးကိုဖမ်းဆီးအရေးယူတာဟာအစိုးရကိုယ်တိုင်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာကြောင့်ဒါကိုပြင်းထန်စွာကန့်ကွက်ရှုံချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကဝေဖန်ပြောဆိုထားပါတယ်။ဥပဒေအကျိုးဆောင်ဦးကြည်မြင့်ကလည်းအခုလိုတုံ့တက်လိုက်ပါတယ
်။ဒီကိစ္စကတော့သတင်းမီဒီယာလွတ်လပ်မှုအကြီးအကျယ်ထိခိုက်တယ်။သတင်းမီဒီယာဥပဒေကိုလည်း မလေးစားရောက်တယ်ငါကခါဝေးရတာမန်ရာစုဥပဒေပဲလေသတိမရဥပဒေအထူးဥပဒေလေအထူးဥပဒေကိုလေးစားရမယ်လိုက်နာရမယ်လေအသတိမရတမားတပြောက်ကိုအရေးယူမယ်ဆိုရင်သတိမရနောက်ဆုံးထုတ်တဲ့အထူးဥပဒေဒီအဲ့ဒါလိုက်နာရမှာလေအဲ့ဒါဘေးချိန်ပြီးတော့ထင်အားလုထားတော့အစိုးရကလည်းသတိဥပဒေကိုချိုးဖောက်ရရောက်တာပေါ့ကွာအဲ့ဒါတေးကြတယ်အဲ့ဒါတော့နော်
သတင်းမီဒီယာသမားတွေကိုလက်ရှိအစိုးရလက်ထက်တရားစွဲဆိုတာမှာဆက်ွယ်ရေးဥပဒေကိုအသုံးပြုမှုအများဆုံးဖြစ်ပြီးဒီနောက်မှာမတရားအသိဥပဒေမြန်မာနိုင်ငံအစိုးရလှုပ်ဝက်အပ်ဥပဒေနိုင်ငံတော်ကြီးညိုပြက်စီမှုဥပဒေလိုနာမည်ရတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခနဲ့ပုံမှန်900တို့ကနမတ်စင်အလိုက်အများဆုံးတရားစွဲဆိုတဲ့ဥပဒေတွေဖြစ်ပါတယ်ဒီလိုတရားစွဲဆိုလာမှုများတဲ့အပေါ်သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့
ဟိုဒီလိုဝေဖန်တဲ့ဟာတွေတန့်သွားအောင်တန့်သွားအောင်ဆိုတာထက်လေနော်နောက်ဆိုဒီအကြောင်းအရာမျိုးဒီလိုမျိုးမရေးရဲအောင်ရည်ရွယ်ပြီးလုပ်တယ်တစ်ခါလေးမှတက်ကတ်လုပ်တယ်တစ်ခါလေးမှဆူရလုပ်တယ်ပေါ့နော်ဟိုကျွန်တော်မြင်မှာတော့ဟို NND ဘက်ကဆိုရင်တော့လူလူထောက်ခံမှုရလာတဲ့အတွက်မီဒီယာကိုသူတို့ကဟိုအရေးမစိုက်ဘူးပေါ့နော်မီဒီယာကိုသူတို့ကဟိုဌာနရှိတာတရားစွဲတာတွေကလည်းဒါကိစ္စရေးမကြည့်ဘူးဆိုတဲ့သဘောမျိုးတချို့တော့သူတွေရဲ့ကောင်းဆောင်တချို့တော့ကောင်းဆောင်ဆိုတော့အဲ့လိုတိုင်းဆိုရတော့ဘာလို့ရဲ့အမြင်ရှိတာပေါ့နော
်လက်ရှိ NLD အစိုးရလက်ထက်မှာလက်တလောဖြစ်ပွားခဲ့တဲ့သတင်းမီဒီယာတွေကိုအရေးယူမှုကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အဆင့်အတန်းထပ်မံကျဆင်းလာနိုင်တဲ့အလားအလာတွေရှိနေတယ်လို့ RSF နေစီမချာသတင်းသမားများအဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးဖော်ပြထားပါတယ်
ပြည်ထောင်စုနောက်မိခရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုကတော့နိုင်ငံရေးပါတီတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးဖမ်းဆီးခံရတဲ့ရခိုင်နိုင်ငံရေးခေါင်းဆောင်ဒေါက်တာအေးမောင်ကိုခေါင်းဆောင်အဖြစ်ရာထားတဲ့ရခိုင်ဥဆောင်ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်ပါတယ်ရခိုင်နိုင်ငံရေးပါတီတွေကြားမှာသဘောထားကွဲလွဲမဲ့ပါတီတစ်တခုပေါ်လာမယ်ဆိုတော့ရခိုင်အရေးလေးလာသူတချို့ကစိုးရိမ်နေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွင်းအိမ်သတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့ပါ။ရခိုင်ရခိုင်မျိုးရပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုခေါင်းဆောင်ဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီအစ်တကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်ပြုလိုက်ပြီးဖြစ်တဲ့ကြောင်းကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောပါတယ
်။ပထမအဆင့်တည်ထောင်ခွင့်မပြုလိုက်တာပါနော်။လက်ဆင့်ရှိတဲ့တည်ထောင်ခွင့်ပြုလိုက်ခါတော့ပထမတည်ထောင်လို့သူ15ဦးတည်းကခေါင်းဆောင်သူခေါင်းဆောင်ရွေးပြီးတာမှတ်ပုံတင်ခွင့်ပြန်လျှောက်အောင်ပါပေါ့နော်။
ဒေါက်တာအေးမောင်ဟာတင်းနှစ်နှစ်ဆန်းရခိုင်အချုပ်ချာအာဏာကျဆင်းခြင်းအောက်မေ့ဘွယ်ဆိုင်မနေမှာဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးစက်တင်ဘာလမှာနိုင်ငံတော်ပုံကံမှုတစ္ဆာဖောက်ပြက်မှုနဲ့နိုင်ငံတော်အကြီးညူပြက်စီမှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခံထားရပါတယ်။သူ့ကိုခေါင်းဆောင်ဖြစ်ရထားတဲ့ပါတီတရားဝင်မှတ်ပုံတင်ခွင့်ရရှိပြီးဖြစ်တဲ့အတွက်ဥပဒေနဲ့ညီလှုပ်ဆောင်စရာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ရခိုင်ဥဆောင်ပါတီတည်ထောင်ခွင့်လျှောက်ထားသူဦးစိုးဝင်းကပြောပါတယ
်ပါတီတော်ခွင့်နည်းဦးတွေမှာဘာလို့တိုင်းမှာကျွန်တော်တို့ဒီရခဲ့မှာပေါ့နော်တလားအတွင်းမှာပဲပါကောင်းဆောင်သူ့ကောင်းဆောင်ရေးပြီးရပြန်ရမှာလေ
အရင်ကတီပါတီကိုအဖရခိုင်ပြည်ပါတီမြင်းနဲ့တည်ထောင်ဖို့ဖေဖော်ဝါရီလ19ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှာတင်ပြလျှောက်ထားခဲ့ပေမဲ့လည်းကော်မရှင်ကလက်မခံပယ်ချခဲ့လို့ရခိုင်ဥဆောင်ပါတီမြင်းနဲ့ထပ်မံလျှောက်ထားခဲ့တာပါရခိုင်ဥဆောင်ပါတီကိုလက်ရှိဆွေးရကနေတရားဆွဲဆိုရင်ခံစားရတဲ့ဒေါက်တာအေးမောင်ရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတာဖြစ်ပြီးပါတီကောင်းဆောင်နေရာအတွက်ဒေါက်တာအေးမောင်အတွက်ရာထားမှုရှိတယ်လို့ဦးစိုးဝင်းကပြောပါတယ
်။ဥတွေကြောင့်ကဖြစ်ချင်းပြီးရင်တော့ကျွန်တော်တို့ကောင်းဆောင်အနေနဲ့ပဲဆက်ရှိမှာပေါ့။ဒါပေမဲ့ဟိုဥတွေကြောင့်ကဖြစ်ချင်းလို့မပြီးသေးဘူးဆိုရင်တော့ပါတီဖွဲ့စည်းကဥတွေရာတရားဝင်စာရွက်စာတိုင်းထဲမှာတော့ပါချင်မှပါမှာပေါ့နော်။ဒါပေမဲ့ဟိုကောင်းဆောင်ကတော့ကောင်းဆောင်ပဲပေါ့နော်။
ရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီရခိုင်ဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးချစ်ပါတီဆိုပြီးမတူကွဲပြားစွာတည်ရှိနေရကနေရခိုင်ဥဆောင်ပါတီအနေနဲ့တရားထက်မှပေါ်ထွက်လာခဲ့တာပါဒီလိုရခိုင်နိုင်ငံရေးပါတီတွေကွဲပြားနေမှုဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ရခိုင်နိုင်ငံရေးလေ့လာသူဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကသုံးသပ်ပြောဆိုပါတယ်
ကျွန်တော်တို့ကဒီပါတီစုံဒီမိုကရေစီစနစ်ကိုတောင်းနေတဲ့အခါလွတ်လွတ်စွာပါတီထူထောင်ခွင့်တို့ဘာတို့ကတော့လေဒါရှိနေရမှာပေါ့ဒါပေမဲ့တစ်ဖက်မှာဒီခိုင်မျိုးသားအတွက်ကြရင်တော့ဒီလိုပါတီတွေများနေတာကလေကောင်းသောပေါ်ထွန်းခြင်းမဟုတ်ဘူးပေါ့ဟိုငကိုကလေးကစီတန်ပေါ်လာတဲ့ပါတီဆိုရင်တော့စိတ်ပြဿနာမရှိဘူးပေါ့အခုကဒီလက်ရှိရှိနေတဲ့ပါတီတွေပေါင်းပြီးမှဖြစ်ပေါ်လာတဲ့ပါတီကဒီ ANP ပါတီရဲ့ဥက္ကဋ္ဌကိုတိုင်ကိုရာရဲ့သားတွေသူနဲ့ဆက်နွယ်နေတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အခါကျတော့ဒါကပါတီပေါင်းစည်းချက်မှာပေါ်ပေါက်လာတဲ့အကွေအပြေးကြောင့်ပေါ်လာတဲ့အရာဖြစ်တဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့မြင်ပါတယ်ခင်ဗျ
ရခိုင်ဥဆောင်ပါတီကဥဆိုးဝင်းကတော့ဘယ်ပါတီကိုမဲပေးမလဲဆိုတာပြည်သူတွေရဲ့ရွေးချယ်မှုအပေါ်မူတည်တယ်လို့ဆိုပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်မှာကနိုင်ငံရေးပါတီများတယ်ဆိုတာဗမာပြည်နယ်ဒီမှာတော့မများပါဘူးကျွန်တော်တို့မှာ၃နှစ်ခုပဲရှိပါတယ်အဲဒါမဲပေးတဲ့လူတွေကပဲဒါဘယ်ပါတီကိုရွေးမလဲဆိုတာသူတို့ရွေးချယ်တော့မှာပါ2020မှာတော့ကျွန်တော်တို့ဒါနေရာလုံးပေါ့နော်ရှင်ပြိုင်သွားဖို့အစီအစဉ်ရှိပါတယ်
လာမယ့်ဂျက်ဖြတ်ယူကောက်ဝဲမှာရသိတောင်မြို့နယ်လစ်လက်ပြည်နယ်ကိုစလဲနေရာအတွက်တောက်တာအိမ်မောင်ရတာဥတီမောင်ဝင်းကနေဝင်ရောက်ရှင်ပြန်သွားမယ်လို့သူကဆိုပါတယ်။လာမယ့်2020အသွေးသွေးယူကောက်ပွဲမှာရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးချစ်ပါတီ၊ရခိုင်ဥဆောင်ပါတီစတဲ့၄ပါတီပြင်ပြည်တော်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကလည်းဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကနေကိုစလဲနေရအများစုအနိုင်ရရှိထားခဲ့ပေမဲ့အခုလိုပါတီခွဲတွေဖြစ်လာတဲ့အချိန်တွေကြောင့်2020ရွေးကောက်ပွဲမှာရလကောင်းတွေမရမှာကိုရခိုင်ရေးစောင့်ကြည့်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ပြည်တွင်း73စီဈေးကွက်အချိန်တွေကိုလည်းတင်ပြခြင်းပါတယ်။73စီဈေးမြင့်တက်လာတဲ့အတွက်စီဈေးနှုန်းကိုအစိုးရကနေ့စဉ်စောင့်ကြည့်နေပြီးဈေးပိုရောင်းချလာမယ်ဆိုရင်ဈေးနှုန်းဆက်မတက်ရအောင်ကန့်သတ်မှုတွေလုပ်မယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကပြောကြပါတယ်မြန်မာနိုင်ငံ73စီတင်သွင်းရောင်းချသူများအသင်းကတော့ကန့်ကွက်မှုတွေလုပ်မယ်ဆိုတာကိုသတိထားပြီးတုံ့ပြန်ပါတယ် VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါပ
ါ73စီဈေးတွေမြင့်တက်ပြီးပြန်မကျတဲ့အတွက်ဝေဖန်မှုတွေရှိနေဒီမှာပဲမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာရင်းနှံထွက်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းဦးဆောင်ညွှန်ကြားမှုဦးတန်းစင်က
ဈေးကွက်စီးပွားရေးစနစ်အရာအားလုံးကိုကျွန်တော်တို့ကချုပ်တိုင်မထားပါဘူးကျွန်တော်တို့ဖွင့်ပေးထားပါတယ်သို့တော့ကျွန်တော်တို့နေ့စဉ်တော့ကျွန်တော်တို့စောင့်ကြည့်ပါအဲ့ဒီဈေးနှုန်းပုံမှာဟလာဖြစ်တင်ဖြစ်ရတဲ့ဈေးနှုန်းများမဖြစ်ဘူးဆိုရင်တော့ခုနကျွန်တော်ပြောလို့လဲကျွန်တော်တို့ရဲ့ဟိုဟာကကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ company အနေနဲ့ကကျွန်တော် price ကို freeze လုပ်ပါဖြစ်ပါခုနကျွန်တော်ရှင်းလင်းတင်ပြတော့ပြီးခဲ့တဲ့နှစ်ကဒီဇင်ဘာမှာဒီဈေးကျွန်တော်တို့လုပ်ခဲ့ဘူးဟဲ့ပြီးခဲ့တဲ့အကြံမတိုင်ခင်လေးပေါ့နော်တကြံကာလမှာဈေးထိုးတက်မှာထိုးတဲ့အတွက်ကျွန်တော်တို့အချိန်လုပ်ခဲ့ဘူးပါအမဆက်သုံးကြီးဈေးလုံးကြောက်အောင်တော့ကျွန်တော်လည်းမတက်နိုင်ပါဘူးဒီလိုပဲ mob ဈေးလုံးနဲ့အချင်းချင်းပေါ်မှာမူတည်ပြီးတော့ပြောင်းလဲနေတဲ့ဈေးနှုန်းကိုတော့ကျွန်တော်တို့မထိန်းချုပ်နိုင်ပါဘူးသို့တော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းကတော့တင်သွင်းလာတဲ့သတ္တုံးဒီဖြစ်ဖြစ်ဖြစ်တိုက်တဲ့ဈေးနှုန်းအတိုင်းဖြစ်ဖို့ကိုတော့ဒါကျွန်တော်တို့အများအားစောင့်ကြည့်ပြီးတော့ကျွန်တော်တို့စက်မှတ်နေတယ်ဆိုတာလေးကျွန်တော်တင်ပြလိုပါတယ
်အခုလို73စီဈေးတွေတက်တာကကမ္ဘာရေနံဈေးတက်တာကြောင့်လို့ပြောဆိုမှုတွေရှိသလိုဒေါ်လာဈေးတက်တာနဲ့ကျပ်ငွေတန်ဖိုးကျဆင်းတာတွေရဲ့ရိုက်ခတ်မှုကြောင့်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ကမ္ဘာငွေကြေးဈေးကွက်ကိုလိုက်ပြီးမြန်မာကျပ်ငွေနဲ့ရွှေဈေးမှာအပြောင်းအလဲတွေရှိခဲ့ပေမဲ့73စီဈေးမပြောင်းလဲပဲပြန်မကြတဲ့ပေါ်ဝေဖန်မှုတွေရှိနေတာပါ73စီဈေးတက်တဲ့အတွက်တေယူပို့ဆောင်ရေးလုပ်ငန်းတွေပေါ်ရိုက်ခတ်ခဲ့ပြီး73စီဈေးကွက်ကိုလဝယ်ကြီးအုပ်ထားတဲ့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်လာနေပါတယ်ဒီချိန်မှာပဲ73စီဈေးနဲ့ပတ်သက်လို့အစိုးရဘက်ကတုံ့ပြန်ချက်ထွက်လာတာပါမြန်မာနိုင်ငံ73စီတင်သွင်းရောင်းချသူများအသင်းရုံးဖွဲ့မှုဦးဝင်းမြင့်ကတော့ထိန်းချုပ်မယ်ဆိုတဲ့ပြောဆိုချက်ပေါ်သတိထားပြီးတုံ့ပြန်ပါတယ
်ထိန်းချုပ်မယ်ဆိုတာကလေဘယ်လိုပုံစံနဲ့ထိန်းချုပ်မှာလဲဆိုတာရှိသေးတယ်လေဆိုတော့ဗျာဟိုဟိုဘက်တစ်ခေတ်ကလို့ခင်ဗျားတို့ဝေဒီနဲ့ဒေရောင်းအောင်ဗေဒီနဲ့ပါညာဆိုတာကြီးကအဲ့ဒါတစ်ဖက်ခေတ်ကကြံခဲ့ပြီလေဒီအခုရောင်းနေတဲ့ဟာကကျွန်တော်တို့ရဲ့အကျိုးမြတ်အထီးကိုမရောက်သေးပါဘူးရောက်လည်းမရောက်သေးဘူးဆိုတော့ကျွန်တော်တို့ကလက်ရှိပေါင်ကြီးရောယဉ်နန်းလက်ရှိဝယ်နေရတဲ့ဈေးတွေရောအကုန်လုံးခိုင်မာရှင်းပြခဲ့တဲ့ဟာကိုဘယ်သူမှလည်းမယုံကြည်ကြဘူးလေအဲ့တော့ကျွန်တော်ရောင်းနေတဲ့ဥပ္ပစီစီတိုင်းနေမှာရောင်းနေတဲ့ဈေးနှုန်းကအခုကျွန်တော်တို့ကကြိုက်တဲ့အဖွဲ့အစည်းရဲ့အဖြစ်အပျက်ကိုခံနိုင်ကြတယ်ကျွန်တော်တို့ဝယ်ထားတဲ့ဈေးကဒီလောက်ပဲဖြစ်တယ်ဒါကြောင့်ဒီလောက်ပဲရောင်းတာအဒီကကိုကျွန်တော်တို့ထပ်ဘယ်သူမှချရောင်းရင်စိုင်းနေပေါ်တော့ရင်းတုပ်ပြီးတော့ဟိုရှင်းတဲ့ဘန်ဒီပါကျိုးစက်တွေထိရောက်ကုန်မယ်လို့ကျွန်တော်တို့ဒီဟာအတွင်းမှုကဟိုကလေးကကျွန်တော်ပြောထားတာရှိတယ်လေအိုးဒါအစင်းတစ်စင်းကိုအတင်းကျွန်တော်တို့တွားလို့လည်းလို့ရှိရင်ပြူလဲတော့ဖို့ရှိတာပေါ့နော်ဒါကိုပဲကျွန်တော်ပြောချင်တာ
ပြည်တွင်းမှာလောင်စာဆီဈေးကွက်ကိုပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကင်တွေတာဖြစ်ပါတယ်ဈေးတက်နေပေမဲ့73စီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအသင်းတာဝန်ရှိသူကမကြသေးခင်ကပြောဆိုခဲ့တာကြောင့်ဝေဖန်ချက်တွေလည်းပေါ်ထွက်ခဲ့ပါတယ်အခုလိုဈေးတက်တာဟာ73စီဈေးကွက်မှာလည်းလူနည်းစုကလွှမ်းမိုးချုပ်ကင်နေတာတွေကြောင့်ဆိုပြီးချုပ်ကင်နာတွေရှော့ချဖို့လေလုပ်ငန်းရှင်တွေဘက်ကဝေဖန်တောင်းဆိုမှုတွေရှိနေပါတယ်ခင်ဗျာ
တော်ရရှိများရှင်ကဘာတဝဆင်းရဲချမ်းသာကွာဟမှုချော့ချရေးဂတိပေးထားတဲ့အတိုင်းကျူပန်းရမှာကဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်ဆင်းရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေးပညာရေးလူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာဘာကြောင့်များပါလဲမြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOS နေနေညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOS ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOS ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လိုက်စီစဉ်ကကြိုဆိုပါရရှင်။
မနက်ပြန်စနေည view ရဲ့တိုင်းရိုက်လေးလိုင်းစီစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုကျွန်တော်ထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ view မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 to 9:00ခွဲထိ Asia Set 7 Jodu Salon ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါအောင်ခင်ဗျာ
ပူဝဲမုန်တိုင်းဖြစ်အပြော့သွားပြီဖြစ်တဲ့မိုက်ကယ်မုန်တိုင်းဟာဗာဂျီးနီးယားပြည်နယ်ကမ်းလွန်နယ်အတ္လန်တစ်သမုဒ္ဒရာကိုဥတီရွေးချယ်နေပြီဖြစ်တဲ့အကြောင်းအမေရိကန်မြေသားဟာရီကိန်းမုန်တိုင်းဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကယ်ရိုလိုင်းနားနဲ့တောင်ပိုင်းမစ်အတ္လန်တစ်တစ်လျှောက်ထိခိုက်ပျက်စီးမှုတွေကျွမ်းနိုင်တဲ့လေပြင်းတွေအသက်ပေးချင်းချောင်းနိုင်တဲ့ရေကြီးမှုအန္တရာယ်တွေရှိနေစေဖြစ်တဲ့အကြောင်းမိုးလေဝသကျွမ်းကျင်သူတွေပြောဆိုထားတာပါ။မိုက်ကယ်မုန်တိုင်းဟာအမြင့်ဆုံးတစ်နာရီလီတိုင်နှုန်း85ကီလိုမီတာနဲ့လေပြင်းတွေတက်ခတ်နေစေဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။တူကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝင်ရုံမှာဆော်ရီသတင်းတောင်ဂျမဲခါရှောက်ကြီးတပ်ဖြတ်ခံခဲ့ရတဲ့အတန်းနဲ့ဗီဒီယိုမှတ်တမ်းတွေကိုတူကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်ရရှိတွေကိုအတိပေးအကြောင်းကြားထားတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကဖော်ပြလိုက်ပါတယ်။သတင်းတောင်ခါရှောက်ကြီးကိုကောင်စစ်ဝင်ရုံနဲ့ဝင်သွားတဲ့အောက်တိုဘာလ2ရက်နေ့မှာပဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမှတ်တမ်းတွေမှာတွေ့ရတယ်လို့လည်းအမေရိကန်နဲ့တူကီစိုးရတာဝန်ရှိသူတွေကိုကူကပြီးသတင်းကဖော်ပြခဲ့တာပါ။အထူးသဖြင့်တန်ဖန်းထားတဲ့မှတ်တမ်းထဲမှာဒရင်တော့ကိုရရဆက်ဆက်တက်ပြက်ခဲ့တဲ့ထောက်ထားတွေတွေ့ရှိရတဲ့အကြောင်းအမည်မဖော်လို့သူအစိုးရရရှိတွေကိုကိုးကားပြီးသတင်းစာမှာရေးသားထားတာပါအမေရိကန်နဲ့တူရကီနိုင်ငံတို့ကြားတန်တမာရေးတင်းမာမှုတွေကြုံနေရတဲ့ဖက်စီကန်အမေရိကန်ခရီးရန်တရားဟောဆရာကိုရုံးတင်စစ်ဆေးမှုတွေဒီနေ့ပဲတူရကီနိုင်ငံမှာပြန်လည်စတင်လိုက်ပါပြီတရားဟောဆရာအင်ဒရူးဘရန်ဆန်ကိုအမေရိကန်ပြန်ဝင်ပေးပြီးတန်တမာရေးတင်းမာမှုတွေအဆုံးသတ်နိုင်တဲ့အကြောင်းထင်ရှားပြီးပြောဆိုမှုတွေလည်းထွက်ပေါ်နေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရားဆရာဘရွန်ဆန်ပေါ်အချင်းဖက်ဝါဒဆွဆွဲချက်တွေနဲ့တရားဆွဲထားတဲ့ပေါ်ပြစ်တင်ပြောဆိုထားပါသမ္မတထရန့်ဆွေရကတူကီနိုင်ငံပေါ်တန်ခတ်မှုတွေရှော့ပေါ်ပြီးအပြန်အလှန်အနေနဲ့တရားဆရာပေါ်ဆွဆွဲချက်တွေရုပ်သိမ်းပေးနိုင်တယ်ဆိုပြီးတော့လည်းသတင်းတွေကဖော်ပြနေတာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ White Tech စောညက်ဖြစ်ပါတယ်view American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ line meter 19.25 ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.